ကျမ်းမာတော်မူပါစဒူတော်မောင်ရေ
Facebook မှာဖတ်ရတဲ့ကြိုက်မိတဲ့ကတ်တွန်းကလေးတွေကိုပြန်ပြီးဖောက်တဲ့ချကျင်တယ်ကွယ်ကတ်တွန်းတစ်ကွက်မှာမိမကြီးတယောက် TV ရှေ့ထိုင်ကြည့်ပြီးစကားပြောနေတဲ့ပုံစွဲထားတယ်ကွယ်အဲ့ဒီမိမကြီးပြောနေတာကဇက်သိန်းခန်းဖြင့်ရောက်နေပြီးတောက်ကျင်ကရုပ်တုံးကိုရီးယားကားတမယ်ပြောပါတယ်တဲ့တိတ်ကိုထိမိတဲ့ကတ်တွန်းကလေးပါငါတူအဲ့ဒီကတ်တွန်းကိုဖတ်ရတော့ပြီးကြတဲ့ရက်တွေကဂျာနယ်တွေထဲမှာ Facebook ပေါ်မှာတက်လာတဲ့သတင်းစပုတ်ကိုသွားအမှတ်ရမိတယ်သမရဟောင်းဦးသိန်းစိန်ကနေပြည်တော်မှာရှိတဲ့သူ့ခြံဝင်းအနီနာလူသွားပလက်ဖောင်းကိုပါကျူးကျော်ပြီးခြံခတ်ထားတဲ့တရင်နဲ့တပ်ပုံမှာငါတူကျူးကျော်တဲ့အကျင့်မတရားလှုပ်ချင်တဲ့အကျင့်ငါသမရဟောင်းမှာဆိုပြီးအခွင့်အရေးယူချင်တဲ့အကျင့်ကမပြောင်းနိုင်သေးဘူးပဲကိုဒီလိုအကျင့်တွေမပြောင်းနိုင်သေးသေး၍ပြည်သူမြေတားကိုဘယ်တော့မှရလိမ့်မယ်မဟုတ်ဘူးပြည်ခိုင်မျိုးပါတီအနေနဲ့ပြည်သူမြေတားကိုအရင်ရဖို့စူးစမ်းကြရမယ်ဆိုပြီးသူကိုယ်တိုင်လမ်းညွန်နေပေမဲ့မတော်မတရားမမှန်မကန်လှုပ်ချင်တဲ့အကျင့်မဖြောက်နိုင်သေးတာကိုအဲ့ဒီပလက်ဖောင်းကျူးကျော်ခြံကတ်ထားတဲ့ဓာတ်ပုံကတက်တေခတ်နေတယ်လေငါတူခေါင်းဆောင်ခေါင်းဆိုတာနောက်လိုက်တွေအတူယူနိုင်ဖို့အတွက်ဆန်နမူခေါင်းတွေနဲ့တက်တေပြရမှာသူကိုယ်တိုင်ကအမှားတန်နေရာထဲမှာတဝဲလဲလဲနဲ့ဖြစ်နေတော့မယ်နောက်ကတ်တုံးတစ်ခွက်ကတော့တက်ပိုင်မြေမကျူးကျော်ရဆိုတဲ့ဆိုင်းပုံနောက်မှာပြူပြက်နေတဲ့တဲတလုံးနဲ့ငုတ်တုတ်ထိုင်ငုံနေတဲ့လူတစ်ယောက်နောက်ပြီးစစ်ယူနီဖောင်းနဲ့အရာရှိတစ်ယောက်ဒေါနဲ့မောနဲ့လက်ထွက်သွားတဲ့ပုံကိုစွဲထားတယ်ထိုင်ငုံနေတဲ့သူကချမ်းချမ်းစီစီကြီးကားရက်ပြီးဗိုလ်ချုပ်အောင်ဆန်းလိုအနှွေးတယ်ချုပ်ပေးခဲ့မယ်ထင်တာပါရိုက်ပြီးတဲပါဖြတ်သွားခဲ့တယ်တဲ့ဆိုပြီးပြောငုံငုံနေတဲ့ကတ်တွန်းကလေးတစ်ကွက်ပါမင်းသိတဲ့အတိုင်းပဲဗိုလ်ချုပ်ကစောင်းမနဲ့စောစောစီစီကားနဲ့ထွက်လာတာမှာလမ်းဘေးအကျော်တဲကလေးမှာချမ်းချမ်းစီစီအင်ဂျင်မွေထားတဲ့လူတယောက်အကျော်ရောင်းနေတာကိုတွေ့တော့ကားရက်ခိုင်းပြီးအဲ့ဒီလူစီကိုဆင်းသွားခဲ့တယ်ပြီးတော့သူဝစ်ထားတဲ့ကုတ်အင်းကြီးကိုအကျော်တဲကိုချုပ်ပေးခဲ့တယ်အကျော်တဲကဗိုလ်ချုပ်မှန်းသိတော့မယူဝင့်ဘူးဖြစ်နေတာမှာဘိုးချုပ်ကယူပါခမည်းချမ်းနေတာဟာကျွန်တော်မှတာဝန်ရှိတယ်လို့ပြောခဲ့တယ်လေခုဘိုးချုပ်တွေကတော့အဲ့ဒီလိုစိတ်တမျိုးရှိဖို့ဝေးစွာဆင်းရဲသားတောင်သူလယ်သမားတွေပြည်သူတွေရဲ့မြေတွေကိုတပ်ပိုင်မြေဆိုပြီးမတော်မတရားသိမ်းယူခဲ့တယ်တောင်သူတွေကသူတို့မြေကိုသူတို့ပြန်တောင်းတော့အာနာဖီဆန်နေဆိုပြီးဖမ်းဆီးထောင်ချခဲ့တယ်မဟုတ်လားကိုမြေကိုပြန်တောင်းလို့ထောင်ထဲရောက်နေကြတဲ့တောင်သူလယ်သမားတွေနဲ့ခုထိမလွတ်မြောက်နိုင်ကြသေးဘူးမဟုတ်လားငါတူပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD ကိုတောင်ပြိုကမ်းပြိုမဲပေးခဲ့ကြတာကလည်းအဲ့ဒီအချက်ကအဓိကကျတဲ့အချက်တစ်ခုထဲမှာပါခဲ့တယ်ပြည်သူတွေရဲ့မြင့်တာကိုမရသေး၍စစ်တပ်နောက်ခံကြက်ငိုင်ဖွံ့ဖြိုးရေးပါတီဟာနောက်ဆယ်ပွားစာအောင်ပွဲရဖို့လမ်းမရှိဘူးလို့အဘပြောလိုက်ချင်ပါတယ်ငါတူနောက်ထပ် Facebook မှာဖတ်လိုက်ရတဲ့ကတ်တွန်းကလေးတစ်ကွက်ကိုလည်းအဘသဘောကျမိတယ်ကွအဲ့ဒီကတ်တွန်းကလေးမှာတရားသူကြီးကရဲဖမ်းမိထားတဲ့တရားခံတစ်ယောက်ကိုအမိန့်ချနေတဲ့ပုံစွဲထားတယ်တရားသူကြီးကယခုတရားခံသည်ပြစ်ချက်မရှိကြောင်းထင်ရှားတော်လဲမှားယွင်းဖန်းစည်းသူအများဤဂုံတိတ်ခါအလုံးကထောင်တန်3လကြက်ခံစေလိုက်သည်လို့လှောင်ပြောင်ရေးသားထားပါတယ်ဒီကတ်တွန်းကလေးဟာလည်းတကယ့်ကိုထိမိတဲ့ကတ်တွန်းကလေးပါပဲငါတူမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုရောမြန်မာနိုင်ငံရဲတပ်ဖွဲ့ကိုရောတရားသူကြီးတွေကိုရောအထီးရောက်ဆုံးလှောင်ပြောင်တည်ယော်ထားတဲ့ကတ်တွန်းတစ်ခွက်လို့ပြောကျင်တယ်ကွယ်မင်းသိတဲ့အတိုင်းပဲမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုဆိုတာလုံးဝမရှိသလောက်ဖြစ်နေတဲ့အနေအထားမဟုတ်လားဖြစ်ခဲ့တဲ့အမှုခင်းတွေကိုလည်းရဲတပ်ဖွဲ့ကအမှုမှန်ပေါ်ပေါက်အောင်မဖော်ထုတ်နိုင်တရားစီရင်ရေးကလည်းတရားမျှတမှုမရှိတရားသူကြီးတွေရဲ့အဂရိလိုက်စားမှုကလည်းပြောမဆုံးမအောင်တောတုံးအောင်ဖြစ်နေခဲ့လို့တော့ဘယ်လိုလုပ်တိုင်းပြည်အေးချမ်းသာရပါတော့မလဲငါတို့အစိုးရတဲ့အနေနဲ့အရေးတကြီးပြုပြင်ပြောင်းလဲဖို့စူးစမ်းကြရမယ်အထဲမှာတရားဥပဒေမနိုင်ဟာတစ်ခုအပါဝင်ဖြစ်နေတယ်ငါတို့ခုလက်ရှိတိုင်းစားတွေအများဆုံးရောက်နေတာဟာလည်းတရားရုံးတွေရဲ့အဆုံးဖြတ်နဲ့ပတ်သက်ပြီးကျေနပ်မှုမရှိလို့တိုင်းစားတွေကြီးပဲမဟုတ်လားနောက်ထပ်ငါသဘောကျမိတဲ့ကတ်တွန်းလေးတစ်ကွက်ကတော့လက်ဖက်ရည်ဆိုင်မှာစပွဲထိုးနေတဲ့ကလေးတယောက်ကိုတဖက်ရည်တောက်နေတဲ့သူတယောက်ကဟဲ့ကလေးမင်းကကြောင်းနေရမယ့်အရွယ်ကွာဆိုတော့စပွဲထိုးကလေးကဟုတ်ကဲ့အခုလူပြောသွားတာ10ယောက်ကျော်သွားပြီဘယ်သူကမှကြောင်းမထားပေးကြဘူးတဲ့ဒီကတ်တွန်းကလေးကလည်းငါတို့နိုင်ငံမှာကြောင်းနေတဲ့ကလေးတွေလမ်းပေါ်ရောက်နေတာအရွယ်မတိုင်ခင်အလုတ်ခွင်ရောက်နေတာမိသားစုစားဝတ်နေရေးကြောင့်စားတင်ကြရမယ့်ကလေးစားတင်ကြခွင့်မရှိတဲ့အပြင်အခုနောက်ပိုင်းစစ်ဘေးရှောင်ဒေသကကလေးတွေစားတင်ကြဖို့အခက်ခဲဖြစ်နေတာကိုပါဆက်ဆက်တွေးမိစေတယ်ငါတို့မင်းသိတဲ့အတိုင်းပဲငါတို့နိုင်ငံမှာစီးပွားရေးကအရန်ကိုနှိမ့်ကြလွန်းတော့အိမ်ရှိလူအကုန်လုတာတောင်စားဖို့အနိုင်နိုင်ဖြစ်နေတာမဝကြီးစားစားနေရတာအသက်ဆက်နေရတာတွေရှိနေဖြစ်နေတာလူတိုင်းသိပဲလေစားတင်ရမယ်ကလေးတွေတော်တော်များများကပညာသင်ကြားဖို့ထက်မိသားစုစားဝတ်နေရေးအတွက်သူတို့ရဲ့နှုနယ်ငယ်ရွယ်တဲ့ဘဝတွေကိုပါစတေးပြီးမဖြစ်ဆက်လောက်လောက်ခလာစားလေးအတွက်အညွန့်အချိုးခံနေကြရတယ်ငါတို့နိုင်ငံမှာဒီလိုကလေးတွေတနေ့တခြားပို့ပြီးများပြားလာနေတာစိုးရိမ်စရာအနေထားကိုရောက်နေခဲ့ပြီလေငါတူအထူးသဖြင့် ခုလိုတိုက်ပြီးမငြိမ်းချမ်းပဲစစ်ဖြစ်နေတဲ့နယ်မြေဒေသတွေကကလေးတွေအတွက်ပညာသင်ကြားရေးဟာအနိုင်ဆုံးအဆင့်ကိုရောက်နေခဲ့တာကြောင့်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလွှတ်တော်ကိုယ်စားလှယ်ကလွှတ်တော်မှာအရေးကြီးအဆိုတင်သွင်းမှုမေးခွန်းမေးဖို့အထိဖြစ်လာခဲ့တယ်။ငါတို့နိုင်ငံကကလေးငယ်တွေရဲ့အနာဂတ်ဟာတကယ့်ကိုရင်မောတဲ့အနေထားမှာရှိနေတာပါငါတူ။ဒါပေမဲ့လည်းခုတက်လာတဲ့အယက်သားအစိုးရတက်ကတိုင်းပြည်ပညာရေးအတွက်အလေးပေးစဉ်းစားပြီးတိုးတက်ရာတိုးတက်ကြောင်းတွေကိုလှုပ်လာတာတွေ့နေရတဲ့အတွက်အရင်ကတည်းကဆိုင်ပိုးပြီးညှော်လင့်ချက်အကြောင်းကြီးတွေတန်းလာပြီလို့ပြောလို့ရတာပေါ့ငါတူ။ကဲငါတူရေဒီတစ်ပတ်တော့ဒီလောက်ပဲကွယ်။မင်းလည်းအားရင်ငါစီစာပြန်ရေးပါဦး။မင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး။